မြန်မာနိုင်ငံမှာနိုဗိုတာကိုရိုနာဗိုင်းရပ်စ်ပန်ဒီယလူနာဖြင့်အနည်းဆုံး3ဦးကိုတွေ့ရှိထားတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒီမနေ့ကွန်ဂျိုကထွက်လာတဲ့ China Southern Region နဲ့ရောက်လာတဲ့ခီးတဲ့တွေထဲမှာအသက်60ဝန်းကျင်ရှိတဲ့အမျိုးသား2ဦးကိုကိုရိုနာဗိုင်းရပ်စ်ပန်ဒီယလူနာဖြစ်တဲ့ဝေဘာဂီဆေးရုံမှာသိကြထားပြီးကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မန္တလေးနဲ့မိထီလာမှာလည်းဒီရောဂါကူးစက်ခံရသူတန်တရာလူနာနှစ်ဦးရှိနေတယ်လို့သမရယုံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီတန်တရာလူနာတွေကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာဟုတ်မဟုတ်ဆိုတဲ့အတည်ပြုချက်ကတော့ယာယီရအောင်ပါ။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
။တရုတ်နိုင်ငံကွန်ဂျိုးလီစိတ်ကနေထွက်လာတဲ့ China Southern Region Line ကခရီးသည်89ဦးကိုတင်ဆောင်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလီစိတ်ကိုဒီကနေ့မနက်ပိုင်းမှာရောက်ရှိလာပါတယ်။ခရီးသည်တွေကဟူနန်ပြည်နယ်ကအသက်60ဝန်းကျင်အရွယ်အမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိတာကြောင့်တန်တရားလူနာအဖြစ်နဲ့ဝေဘာဂီဆေးရုံကြီးမှာကုသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။တန်တရားလူနာကိုကျမတို့အနေနဲ့ဝေဘာဂီဆေးရုံကိုပို့ဆောင်ပြီးတော့ဝေဒကုသမှုရရှိဖို့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Authority ကစစ်ချက်နှိမ့်နိုင်ပြီးတော့ဒီလူနာပြရတဲ့ကွင်းလမ်းမှုတွေကိုရယူဖို့ဆောင်ရွက်နေပါတယ်။အဲဒီကွင်းလမ်းမှုတွေရယူပြန်တော့ထိုင်းနိုင်ငံမှာရှိတဲ့ National Health Authority ပေါ့အဲဒီတရားရှိတဲ့ဆော့ဖ်တဝဲတွေကိုပြဖို့ပြီးတော့ confirmation လုပ်ပါဖြစ်ပါတယ်။
အဲ့ဒီတန်တရားလူနာကိုတက်ခွဲစစ်ဆေးဖို့နမူနာယူပါနဲ့စံတကူတာမှုတွေဆက်လုပ်ဖို့ဆောင်ရွက်နေတဲ့အပြင်သူဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူဟုတ်မဟုတ်ဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်
။ကွန်ဂျိုးကကွန်ဂျိုးလူစိတ်ကို China Southern Airline ကိုအဲ့မှာသူကဆလာရဲခီးတယ်သူကအဲ့မှာခေါင်းကူးတယ်ဟိုခြားတယ်ပေါ့နော်။လေနယ်ကိုပြောတယ်လေနယ်ကနေပြီးတော့လေမှုကိုတရင်ပို့တယ်။လောလောဆယ်ခြားနာနေတဲ့လူနာကိုကျွန်တော်တို့ဒီမှာကြိုတင်နေတဲ့အဲကျွန်တော်တို့ဝေဘာဂီဆေးရုံကိုထုတ်ထားပါတယ်
။ဒီမော်ပါလာတဲ့ခီးတဲ89ဦးတည်းကမြန်မာနိုင်ငံသား2ဦးနဲ့အဲ့ဒီတန်တရားလူနာ2ဦးကလွဲပြီးဆက်နေခီးတဲ့အားလုံးကိုပြည်ရင်းနဲ့အဝင်မခံနဲ့အဲ့ဒီလေရင်နဲ့ပဲဒီကနေ့နေ့တစ်ပိုင်းမှာပြန်တင်ပေးခဲ့တယ်လို့တမလာယုံပြောခွင့်ရဦးစောထေးကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်မန္တလေးနဲ့မိထီလာမြို့တွေမှာတန်တရားလူနာ2ဦးထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကူတာပေးနေတယ်လို့လည်းပြောပါတယ်
။နောက်ဆုံးသူကဒီနေ့တရုတ်ပူပင်လေးစိတ်ကနေပြီးတော့မန္တလေးလေးစိတ်ကိုဆိုင်ရလာတဲ့လေကောင်းကြီးစင်မှာခီးတဲ့48ဦးအဲဒီမှာမြန်မာကမြန်မာနိုင်ငံသားက6ဦးပါပါတယ်နိုင်ငံသား42ဦးပါပါတယ်သူတို့ကိုဒီကျွန်တော်တို့စကရင်ပြောက်ဖြစ်တဲ့အခါမှာတရုတ်နိုင်ငံသူ30ကလေးပေါ့နော်အပူချိန်က38သက်သက်ကစနေလေးခြားရောက်လာရှိနေတာကိုတွေ့ရပါတယ်သူတို့ဒီပါကိုဖြစ်တဲ့အခါမှာတော့ပါမန်ဖြားရောက်တာပဲတွေ့ပါတယ်တွေ့တော့သူတို့ကိုမန္တလေးမြို့ဂရင်950ကလေးထုထုဆေးရုံမှာပို့ဆောင်ကူတာပြီးတော့တိတက်ကျွန်တော်တို့ဟိုစောက်ကြည့်နေတဲ့စစ်စစ်ဆဲနေတာဖြစ်ပါတယ်။ဆောက်နံပါတ်5ဖြစ်စဉ်ကတော့ကျွန်တော်တို့မရှိလာပြုံးနေဖြစ်ပါတယ်။သူကတော့အဆုတ်ဟိုအဆုတ်ဓာတ်နာဖြစ်တယ်ပေါ့နော်။အဲ့တော့ကိုရိုနာရှိစစ်စစ်နေတယ်ဖြစ်ပါတယ်။
ကူးစက်မှုနှုန်းတိုးနေပြီးတည်ဆုံးသူဦးရေပါတိုးလာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်မနေ့ကကြာတာသတင်းနေမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။ဒါ့အပြင်ကျန်းမာရေးဆောင်ရှားမှုစနစ်အားနေပြီးပြစ်စင်မှုအားနည်းတဲ့နိုင်ငံတွေစီဒီယောဂါကူးစက်သွားမဲ့အဖြစ်ဟာစိုးရိမ်စရာကောင်းတယ်လို့ WHO ညွှန်ကြားမှုချုပ်ကသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းတရုတ်နိုင်ငံကလာတဲ့ခရီးသည်တွေကိုဆိုက်ရောက်ဗီဇာထုတ်ပေးနေတာကိုယာယီရန်နာထားဖို့အတွက်နိုင်ငံသားဝန်ကြီးဌာနနဲ့ဆွေးနွေးနေတယ်လို့ပြည်ခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါတယ်။ယောဂါကူးစက်နှုန်းတက်နေတဲ့အချိန်မှာအစိုးရအနေနဲ့တရုတ်နိုင်ငံသားခရီးသွားတွေကိုဗီဇာထုတ်ပေးနေတာကန့်သတ်တင်နေလို့ခရီးသွားလုပ်ငန်းရှင်တဦးဖြစ်တဲ့ဦးအေးကျော်ကပြောပါတယ်။
သူကလို့တက်ကင်တာတရားကိုနှေးရကြည့်တယ်ဗျာကျုပ်နိုင်ငံမှာတရုတ်တီကိုတိုးစစ်စီစာတွေမပေးတော့ဘူးဗမာပြည်မှာယောဂါဖြစ်လာမှမရှုံနိုင်မကဲနိုင်ဆေးလည်းမရှိသေးဘူးကျွန်တော်အကုန်လုံးပြည်ကုန်နေမယ
်ဒီကနေ့မနက်ပိုင်းအထိ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံပေါင်း21နိုင်ငံအထိဒီယောဂါပြန့်နှံ့နေပြီးကူးစက်ခံထားရသူ1000မီပါနဲ့သေဆုံးသူ200ကျော်ထိရှိလာပါပြီမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးနဲ့ကုသရေးအတွက်ဆောင်ရွက်ချက်တွေကိုပြင်ဆင်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အခုတန်မြာလူနာအဖြစ်တွေ့ရှိထားတဲ့လူနာတွေကိုသီးခြားခံမှထားပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါရှိရှိကိုတော့အတည်ပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်